Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ10ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်တော်အောင်လင်းဦးကဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းနိုင်ငံကလက်နက်ကင်ပြစ်ကတ်တွေနဲ့ပတ်သက်လို့ထိတ်သည့်ဆွေးနွေးပွဲတွေကျင်းပမယ့်အချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်မြန်မာစိုးရတပ်ဖွဲ့တွေနဲ့ကိုယ်ကလည်းနဲ့ကင်တက်တွေ့ကြတိုက်ပွဲတွေပေါ်မှာတရုတ်နိုင်ငံကစိုးရိမ်မကင်းတဲ့အကြောင်းပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမရေးတန်တာကြော်နဲ့တူကြီးညာပေးမှာပါ
ကောင်းပါပြီရှင်ကိုကန့်ထေတာဘက်မှာအစိုးရကလေချောင်းကနေတိုက်ခိုက်ခဲ့တဲ့အခြေအနေအသေးစိတ်ကိုတော့သတင်းနေအပြီးမှအရင်ဆုံးကြားကြရမှာပ
ါဒီနေ့ကတော့သူတို့ဟယ်လီကော့ပတာနဇီနဲ့ဒရုန်းကိုဆက်ပြီးတိုက်နေပါတယ်ဒါတော့ဖိုက်တာလည်း
ကိုကန့်အဖွဲ့ရဲ့ထွေထွေတွေ့ရမှုဥထွန်းမြက်လင်းပြပြခဲ့တာဖြစ်ပါတယ်ရှင်ပြေဆုံးကိုမကြခင်မှာနားဆင်ချင်ရမှာဖြစ်ပါတယ်ဒီနောက်မှာတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်တိုက်ပွဲဆက်လက်ဆင်နွှဲမယ်လို့ကျောင်းသားတွေကပြောဆိုလိုက်တဲ့အကြောင်းနောက်နယူးဇီလန်မှာကျင်းပမယ် U20 ကမ္ဘာဖလားပြိုင်ပွဲမှာမြန်မာဘောလုံးအသင်းရဲ့အခြေအနေပေါ်ခန့်မှန်းချက်တို့ကိုလည်းဒီညနေခင်မှာနားဆင်ချရဖို့ရှိပါတယ်ရှင်ဒါရီမတိုင်ခင်ခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မိုက်အေးတန်နာကျော်တို့ကကြီးညာပေးကြမှာပါ
ယူကရိန်းနိုင်ငံကပြစ်ကတ်တွေဆုံးသက်ရေးထိတ်တိစီယိုဝဲကျင်းပဖို့ရှိနေချိန်မှာပဲသဘုံတွေထိမ့်ချုပ်ထားရနိုင်ငံအရှိန်ပိုင်းဒေသတွေမှာအစိုးရတပ်တွေကအသာစီးရနေတယ်ဆိုတဲ့သတင်းတွေလည်းဒီကနေ့မှာပဲထွက်ပေါ်လာနေပါတယ်။ Novozovsk နယ်စပ်မြို့ကို UTP ထိုးစစ်ဆင်ရမှာကြေးရွာတော်တော်များကိုထိမ့်ချုပ်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းယူကရိန်းစိုးရလူလတ်လူလက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်တဲ့ Azov တပ်ရင်းက Facebook Internet လူမှုကွန်ရက်ကတစ်ဆင့်ပြောဆိုခဲ့တာပါ။ယူကရိန်းစစ်တပ်ပြောခွင့်ရသူကတော့နိုင်ငံရှိပိုင်းမှာပြီးခဲ့တဲ့24နှစ်အတွင်းတိုက်ပွဲတွေမှာစစ်သား9ယောက်ထဲမှနေသေဆုံးတဲ့အကြောင်းဒီကနေ့စောပိုင်းမှာပဲကြေညာထားပါတယ်။တိုက်ပွဲအများစုကတော့မဟာဗျူဟာရအချက်ချချပြီးရုရှားလူလာသူခွတ်တွေသမားတွေသိမ်းပိုက်နိုင်မှုကြိုးစားနေတဲ့ဒေဗတ်စင်းနဲ့အနီနာတွိုက်မှာဖြစ်ပွားနေတာပါ။လူပေါင်း9400ထဲမှနေသေဆုံးခဲ့တဲ့ဆယ်လကျော်လက်နက်ကိုင်ပြစ်ကတ်တွေအဆုံးသတ်နိုင်မဲ့ငင်းချဲရေးသဘောတူညီချက်တည်းရရှိရေးယူကရိန်းရုရှားဂျာမနီနဲ့ပြင်သစ်နိုင်ငံတို့မနက်ပိုင်းကျရင်ဘယ်လာရုစ်နိုင်ငံမင်းစ်မြို့တော်မှာပြည်စုံမှုလဲစီစဉ်ထားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ခွတ်ထွက်ရေးသမားတွေနဲ့ရင်ဆိုင်နေရတဲ့ယူကရိန်းစစ်တပ်အတွက်အရေးကြီးလိုအပ်နေတဲ့လက်နက်အကူအညီတွေထောက်ပံ့သင့်မသင့်ဆိုတာကိုမဆုံးဖြတ်မီဆွေးနွေးပွဲရလဒ်ကိုစောင့်ကြည့်မှာဖြစ်တဲ့အကြောင်းမနေ့ကပဲပြောဆိုခဲ့တာပါ။သူ့အနေနဲ့ကတော့ယူကရိန်းရှေ့ဘက်ကပြည်ကပ်တွေကိုဖြည့်ရှင်းရမှာတန်တမာရေးနဲ့ပိတ်ဆို့တန်ခတ်အရေးယူတဲ့နည်းလမ်းကိုသဘောကျတယ်လို့လည်းဝါရှင်တန်မြို့တော်မှာဂျာမနီဝန်ကြီးချုပ်အန်ကလာမာခဲနဲ့ပူးတွဲသင်းစားရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။
ဆီးရီးယားနိုင်ငံမှာ IS Islamic State ဂျွာရီကိုအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်တာနဲ့ပတ်သက်လို့ဆီးရီးယားအစိုးရကသတင်းအချက်လက်တွေရရှိကြောင်းဆီးရီးယားသမ္မတဘက်ရှာလ် al-Assad ကပြောပြီးတော့နှစ်နိုင်ငံသားမှတိုက်ရိုက်ပူးပေါင်းဆောင်ရွက်မှုတော့မရှိပါဘူးလို့လည်းထိခြားပြောသွားပါတယ်။အီရတ်နိုင်ငံလိုမျိုးဂျာဂန်တစ်စစ်နိုင်ငံတစ်ခုကတစင်အပြန်အလှန်သတင်းပေးပို့တာရှိပါတယ်။ဒါပေမဲ့ဘလို့နီးလန်းတွေနဲ့ဆောင်ရွက်တယ်ဆိုတဲ့အသေးစိတ်အချက်လက်တွေမပါဝင်ပါဘူးလို့မစ္စတာအာဆတ်ကဒမတ်စကတ်မှာရှိတဲ့ BBC သတင်းဌာနကိုပြောပါတယ်။ဆီးရီးယားဟာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့မာရောပါဝင်မှာမဟုတ်ဘူးလို့လဲဆိုပါတယ်ဆီးရီးယားအစိုးရဟာ IS အဖွဲ့လို Al Qaeda ကွန်ရက်နဲ့ပတ်သက်နေတဲ့ Nusra Front လိုမျိုး Mr. Assad ကိုစန့်ကျင်တဲ့တပ်ဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေလို့အရင်ကတည်းကပြောနေကြတာပါအခုညွန်ပေါင်းတပ်ဖွဲ့တွေမှာပါဝင်တဲ့နိုင်ငံအများစုကလည်းအကြမ်းဖက်မှုကိုထောက်ခံနေတယ်လို့သမ္မတ Assad ကပြောပါတယ်ရှင
်အိန္ဒိယနိုင်ငံ New Delhi မြို့ကဒေသန္တရရွေးကောက်ပွဲတွေမှာအားရလိုက်စားမှုစန့်ကျင်ရေးအဓိကဦးဆောင်လှုပ်ရှားနေတဲ့နိုင်ငံရေးပါတီကဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီထက်ကျော်လွန်ပြီးတော့အနားရရှိသွားပါတယ်။ညူဒီလီလွှတ်တော်နေရာ80ရှိတဲ့နေ့မှာအမ်အတ်မီပါတီက17နေရာနဲ့အသာရပြီးတော့စုစုပေါင်း56နေရာရရှိခဲ့တဲ့အကြောင်းအိန္ဒိယရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာပါ။ဝန်ကြီးချုပ်မိုဒီရဲ့ဗရတီးယားဂျနတာပါတီကတော့3နေရာပဲအနားရခဲ့တဲ့အတွက်ဒါပထမဆုံးအကြိမ်ဖြစ်နေနိုင်ငံရေးရနောက်ဆုတ်သွားတာလည်းဖြစ်ပါတယ်ခင်ဗျာ။
ရုရှားနဲ့အီဂျစ်နိုင်ငံဆက်ဆံရေးပို့ပြီးတော့ကောင်းမွန်အောင်လုပ်ဆောင်ဖို့ကြိုးပမ်းပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ဟာအီဂျစ်နိုင်ငံကိုနှစ်ရက်တာခီးစဉ်နဲ့ရောက်ရှိနေပါတယ်။မစ္စတာပူတင်ကိုအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီကကာရိုနိုင်ငံတကာလေဆိပ်မှာကြိုဆိုနှုတ်ဆက်ခဲ့တာပါ။သူတို့ခေါင်းဆောင်နှစ်ဦးဟာအီရတ်၊ဆီးရီးယားနဲ့လီဗျားနိုင်ငံတို့ကအခြေအနေတွေအပြင်အစ္စရေးပါလက်စတိုင်းပြည်ပခါတို့နဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြမှာဖြစ်တယ်လို့ရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။မစ္စတာစီစီရဲ့ယုံကလည်းအီဂျစ်သမ္မတ LCC နဲ့မစ္စတာပူတင်တို့ဟာသဘောတူညီမှုတော်တော်များများကိုဒီကနေ့အင်္ဂါနေ့မှာလက်မှတ်ရေးထိုးဖို့ရှိတယ်လို့ပြောပြီးတော့ဘယ်လိုသဘောတူညီချက်တွေလဲဆိုတာပြောမထားပါဘူး။ 2013ခုနှစ်ဇူလိုင်လမှာအစ္စလမ်ဝါဒီသမ္မတမိုဟာမက်မော်စီကိုစစ်တပ်ကဖျောက်ချခဲ့ပြီးနောက်ပိုင်းကလေးကအစိုးရဆန့်ကျင်သူတွေကိုအကြမ်းဖက်နေနှင်းမှုတွေကြောင့်အမေရိကန်ကပြင်းပြင်းထန်ထန်ဝေဖန်နေခဲ့တဲ့သမ္မတ LCC ကိုထောက်ခံသူတွေထဲမှာမစ္စတာပူတင်ကလည်းအဓိကထောက်ခံသူတစ်ဦးဖြစ်ပါတယ်။အီဂျစ်နိုင်ငံမှာမစ္စတာမော်စီပြောကြားသွားကလေးကသူ့ကိုထောက်ခံသူရာနဲ့ချီတည်ဆုံခဲ့ရသလိုထောက်ပေါင်းများစွာလည်းအကျဉ်းချခံထားရပါတယ်ရှင်။
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဘေးကအတန်မြန်မာဘာသာစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှမ်းပြည်နယ်ရှင်မြောက်ဘက်ကကိုကံဒေသမှာအစိုးရနဲ့ကိုကံခွဋ်တွေတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောပြန်ဖြစ်ပွားနေရကဒေသခံတွေတရုတ်နိုင်ငံနဲ့အထိရောက်လာနေတဲ့အတွက်စိုးရင်ပူပန်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်
။據了解呢從昨天到今天有部分的緬甸
မင်းကစလို့ဒီကနေ့ထိမြန်မာနိုင်ငံနယ်စပ်ဒေသကလူတွေကလွန်ကြုံရေးအတွက်စိုးရင်တဲ့အကြောင်းတရုတ်နိုင်ငံနဲ့ဝင်ရောက်လာနေကြပြီးဒီလူတွေကိုလည်းတရုတ်နိုင်ငံကစောက်ရှောက်ထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟွာချွန်ရင်းကဒီကနေ့ဘေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။ပရိပခတ်ဖြစ်နေသူတွေကြားကွဲလွဲမှုတွေကိုငြင်းငြင်းချင်းချင်းညှိနှိုင်းဖြစ်ရှင်းကြဖို့နဲ့တရုတ်နိုင်ငံကိုပါလွန်ကြုံရေးအရရက်ခတ်လာနိုင်တဲ့နေဆက်ဒေသမှာတည်ငြိမ်မှုရအောင်ကြိုးပမ်းကြဖို့လည်းတိုက်တွန်းသွားပါတယ်။မြန်မာဆွေရကတော့ကိုကွန်ခွဋ်တဲ့ရေးဖွဲ့တွေကအစိုးရတက်စကန်တွေကိုစတင်ပြစ်ခတ်ရကတိုက်ပွဲတချို့ဖြစ်ပွားတဲ့အကြောင်းသတင်းထုတ်ပြန်ထားပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမျိုးမရှိပါဘူး။ဥပုံကြားရှင်ဦးဆောင်တဲ့မြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုကွန်တပ်ဖွဲ့တွေနဲ့အစိုးရတပ်တွေကတော့ရှမ်းပြည်နယ်အတွင်းကလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်တွေပေါင်းနဲ့ကိုကွန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာမနေ့မွန်းလဲပိုင်းကစပြီးတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာပါအစိုးရတပ်တွေဘက်ကတော့လေကြောင်းအကူအညီတွေပါပါဝင်ပြီးကိုကံတပ်တွေဘက်ကတော့ပလောင်ခေါ်တောင်းအမျိုးသားလူမျိုးရေးတပ်ဖွဲ့ TNL နဲ့ရခိုင်တပ်မတော်တို့ကလည်းပူးပေါင်းတိုက်ခိုက်နေတယ်လို့ကိုကံတပ်တွေကပြောပါတယ်မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့တနင်္ဂနွေလုံးအပြစ်ကတ်ရစဲရေးအတွက်အစိုးရကကြိုးပမ်းနေတဲ့အချိန်မှာကိုကံတပ်ဖွဲ့တွေကဖြစ်လို့ဖြစ်စီသဘောထားနဲ့မကြာခဏတိုက်ခိုက်တာတွေရှိနေတယ်လို့ဖော်ပြထားပါတယ်
မြန်မာနိုင်ငံမှာတရားစတာထုတ်လုပ်ရေးလုပ်ငန်းတွေမှာအကျိုးမြတ်တွေခံစားနေရတဲ့တရုတ်နဲ့ကနေဒါကုမ္ပဏီတွေဟာနိုင်ငံတကာဥပဒေတွေနဲ့လူ့အခွင့်အရေးတွေကိုချိုးဖောက်ခဲ့တဲ့အထောက်အထားတွေတွေ့ရတဲ့အကြောင်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ်။ဒါကြောင့်လည်းမြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာအလေးနဲ့ထားတယ်ဆိုတာမေးခွန်းထုတ်စရာတောင်ဖြစ်ရတယ်လို့လည်း Amnesty International အဖွဲ့က Corporation ကြီးတွေရဲ့ရာဇဝတ်မှုတွေကိုသုတေသနလေးလာနေသူ Magna Abraham ကပြောဆိုခဲ့တာပါ။စကိုင်းတိုင်းမုံရွာခိုင်မှာရှိတဲ့လက်ပတောင်းတောင်ကျင်းဒီစီမံကိန်းမှာဒေသခံတွေကိုအတင်းကျပ်ရွှေ့ပြောင်းခိုင်းတာတွေလူနေမှုဘဝတွေနဲ့ကျန်းမာရေးတွေအနေဖြစ်လောက်တဲ့အထိပတ်ဝန်းကျင်ညဉ့်ညမ်းမှုတွေရှိခဲ့တယ်လို့လည်းမြန်မာနိုင်ငံကျင်းဒီတူဖော်ရေးလုပ်ငန်းကကော်ပိုရေးရှင်းကြီးတွေရဲ့ရာဇဝတ်မှုနဲ့လူ့အခွင့်အရေးချိုးဖောက်မှုလို့နာမည်ပေးထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စီမံကိန်းကိုမကျေနပ်သူတွေဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေဟာလည်းထိခိုက်သေးခြင်းမှုတွေရှိခဲ့တဲ့အထိအာဏာပိုင်တွေရဲ့ပြင်းထန်တဲ့နှိမ်နှင်းမှုတွေခံခဲ့ရတယ်လို့လည်းပြောထားတာပါ။တရားရေးစနစ်ရဲ့အာဏာချုပ်တွေနဲ့အတူစီးပွားရေးမှာစစ်တပ်ကလွှမ်းမိုးထားတဲ့မြန်မာနိုင်ငံမှာကျင်းဒီစီမံကိန်းနဲ့ဆက်နွယ်နေတဲ့နိုင်ငံတကာကုမ္ပဏီတွေဟာအနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်းခတ်မှုတွေကိုချိုးဖောက်တာတွေလည်းရှိနိုင်တယ်လို့ Amnesty International ကယူဆပါတယ်။မော်ယော်ခရိုင်ကဂျင်းနီဒူဖော်ရေလုပ်ငန်းမှာ1996ခုနှစ်ကမြန်မာအစိုးရနဲ့ဖက်ဆက်စတင်လုပ်ကိုင်ခဲ့ပြီးတဲ့ကနေဒါနိုင်ငံက Ivanhoe ကုမ္ပဏီအနေနဲ့အဲ့ဒီအချိန်တုန်းကကနေဒါနဲ့ဗြိတိန်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ပိတ်ဆို့တန်းခတ်အရေးယူမှုတွေကိုချိုးဖောက်ကောင်းချိုးဖောက်နိုင်တဲ့အတွက်စုံစမ်းစစ်ဆေးဖို့လဲသက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းထားပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေရှိနေစေဖြစ်တဲ့စီမံကိန်းမှာပြဿနာတွေပြည်လည်မှုမရမချင်းရပ်ဆိုင်းထားဖို့လဲ Amnesty International အဖွဲ့ကဒီကနေ့အစီရင်ခံစာထုတ်ပြန်ရမှာတောင်းဆိုထားပါတယ်ရှင်
။မလေးရှားတက်ကန်ခေါင်းဆောင်အန်ဒွာအီဘရာဟင်ပေါ်လင်းနူဆက်ဆံတယ်ဆိုတဲ့ဆွဆွဲချက်နဲ့ပြည်ထောင်ချမှတ်ထားတာကိုမလေးရှားနိုင်ငံရဲ့အမြင့်ဆုံးတရားရုံးကအတည်ပြုလိုက်ပါတယ်။နိုင်ငံရေးဘဝကိုဖြစ်စည်းဖို့ရည်ရွယ်တယ်လို့လူခွင့်ရေးအဖွဲ့တွေကမြင်နေကြတဲ့အမှုအတွေ့နောက်ဆုံးယူကန်ကိုတရားရုံးကပယ်ချလိုက်တာပါ။တက္ကံကောင်းဆောင်ဟာ2008ခုနှစ်မှာတုန်းကသူ့ရဲ့လက်ထောက်လူငယ်အမျိုးသားတူနဲ့လင်းနူဆက်ဆံခဲ့ကြောင်းအထောက်အထားတွေခိုင်လုံတွေ့ရတယ်လို့ပြည်သူတရားရုံးတရားသူကြီးဖော်တဲ့ဘက်ကဒီကနေ့ဆုံးဖြတ်ချက်ချပြီးတဲ့နောက်မှာတော့အသ သက်69နှစ်အရွယ်အန်နော်ဟာပြုံးပြုံးရှင်ရှင်နဲ့ပဲမိသားစုကိုပြုတ်ဖက်နှုတ်ဆက်ခဲ့တာတွေ့ရပါတယ်။အလားဖျားသခင်ဟာတတိဖြစ်တဲ့သူ့အနေနဲ့လည်းနှုတ်ဆက်နေမှာမဟုတ်ဘူးလို့အရှုံးပေးမှလည်းမဟုတ်ဘူးလို့တရားရုံးဆုံးဖြတ်ချက်ပြီးမှပဲ Twitter အင်တာနက်ဆန်မျက်နှာမှာအန်နော်ကပြောဆိုခဲ့တာပါ။ဒီမှုအတွက်အပြစ်မရှိကြောင်း2012ခုနှစ်ကဆုံးဖြတ်ထားခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ထဲမှာအယူခံတရားရုံးတစ်ခုကဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်ပြီးထောင်နဲ့၅နှစ်ချမှတ်ခဲ့တဲ့အတွက်လည်းခြေတင်ဖြစ်စရာတွေပေါ်ပေါက်ခဲ့ရပါတယ်။ပြည်သူ့တရားရုံးကလည်းထောင်နဲ့၅နှစ်စီရင်ချက်ကိုဒီကနေ့မှပဲထပ်မံအတည်ပြုလိုက်တာပါ။ဒုတိယဝန်ကြီးချုပ်ဟောင်းတူလည်းဖြစ်အစိုးရရဲ့အကြီးမားဆုံးပြန်ပြတ်တူလည်းဖြစ်တဲ့သူ့အတွက်တော့တရားရုံးဆုံးဖြတ်ချက်ကြောင့်နိုင်ငံရေးမှာပါဝင်ခွင့်တားမြစ်ခံမှာဖြစ်တာကြောင့်နိုင်ငံရေးပေါ်ကလည်းအဆုံးသတ်သွားနိုင်ပါတယ်။မလေးရှားနိုင်ငံကသုံးပါတီညွန်မောင်းဖွဲ့ရဲ့ခေါင်းဆောင်တူဦးဖြစ်နေလေ1958ခုနှစ်ကတည်းကတိုက်ပြည်အနာကိုချုပ်ကန်ထားတဲ့အာနာယဘာရီဆန်နေရှင်နယ်ညွန်မောင်းအစုအတွက်နိုင်ငံရေးအရာသူဟာအဓိကစိန်ခေါ်နေသူတူလည်းဖြစ်ပါတယ်။
ထိုင်ဝမ်လွတ်တော်ကိုပြီးခဲ့တဲ့နှစ်ကသတင်းဘက်အတော်ကြောင့်ဝင်ရောက်နေရယူထားခဲ့တဲ့ကျောင်းသားဦးဆောင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူတွေကိုထိုင်ဝမ်အစိုးရရှင်းတွေကတရားစွဲလိုက်ပါတယ်။တားမြစ်နယ်မြေကိုဝင်ရောက်မှုအစိုးရလုပ်ငန်းတွေကိုအနှောက်အယှက်ပေးမှုပြည်မှုကျူးလွန်အောင်သူများကိုအားပေးအားမြောက်ပြုမှုတို့နဲ့လူ118ဦးကိုဒီကနေ့ပဲတရားစွဲလိုက်ကြောင်းအစိုးရသတင်းဌာနကပြောပါရရှင
်။ထိတဲ့တော့တရင်တွေကိုကိုအောင်လွေဦးနဲ့မတ်ဤတန်လာကျော်တို့ကြီးညာပေးခဲ့တာပါရှင်။ခုကတော့တရင်ဆောင်မတွေကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန်ဒေသမှာဒီကနေ့လည်းအနည်းဆုံး200လောက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအစိုးရဘက်က၄တပ်ကိုတုံ့ပြန်တိုက်ခိုက်တာတွေရှိတယ်လို့ကိုကန်ဘက်ကပြောပါရယ်။ဒေသရင်းတိုက်ပွဲတွေကြောင့်လောက်ကိုင်းမြို့မှာဈေးတွေကြောင့်နေပိတ်ထားခဲ့တယ်လို့အရက်သားတွေထောက်နဲ့ချီပြီးတရုတ်နိုင်ငံဘက်ကိုတင်းရှောင်နေတာတွေလည်းရှိနေပါတယ်။ကိုကန့်ဒေသနောက်ဆုံးအခြေအနေတွေကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်တွေပါဝင်တဲ့ကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာတနင်္လာနေ့နေကင်းပိုင်းကစတင်ပြီးဥဖုံးကြားရှင်ခေါင်းဆောင်နဲ့မြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့အစိုးရတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မနေ့ကတိုက်ပွဲ၄ကြိမ်ဖြစ်ခဲ့သလိုဒီကနေ့မှလည်းအနည်းဆုံးတိုက်ပွဲ၂ကြိမ်ဖြစ်ခဲ့ရမှာအစိုးရဘက်က၄ချောင်းကပါတိုက်ခိုက်ခဲ့တယ်လို့ကိုကန့်အဖွဲ့ရဲ့အထွေထွေတွင်ရင်မှုဥထွန်းမြတ်လင်းကပြောပါတယ်
။ဒီနေ့ကတော့တို့ဟယ်လီကော့ပတာမဇီးနဲ့ကျွန်တော်တို့ဆက်ပြီးတိုက်နေပါတယ်။ပြီးတော့ဖိုက်တာလည်းမဇီးလာတယ်ဒီနေ့။ရခိုင်ရဲနေပြီးတော့မှပုံကျဲတယ်ပြီးတော့ဆက်တနက်နဲ့ပြစ်တယ်။ဒီချက်ကတော့ခဏအောင်ပါပဲလာသွားတယ်ကျွန်တော်မသိရသေးဘူး။ဒီနေ့အတိအကျဖြစ်တာမနေရပါခင်ဗျ။ပုံချီချမ်းပေါ့နော်။ဒီတော့တနေရာကဂျိုထူချမ်းလို့ခေါ်တယ်။နာချီထိုင်းရဲ့အနောက်မြောက်ဖြစ်မယ
်။လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲမှာကိုကန့်တက်တွေနဲ့အတူပလောင်ခေါ်တန်းအမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA နဲ့ရခိုင်တပ်မတော် AA တို့လည်းပါဝင်တိုက်ခိုက်နေတယ်လို့ပြောပါတယ် TNLA ခေါ်ပလောင်တပ်ဖွဲ့ကနိုင်ငံသားရေးတာဝန်ခံတပန်လာကဒီကနေ့တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့တယ်လို့ပြောပါတယ်
ကျွန်တော်ဒီမနေ့နှစ်မိုင်ခွဲလောက်ကနေစပြီးတော့ဒီလောက်ကန်ပြန်မှဖြစ်နေတယ်အဲဒါအဲဒီ300-400လောက်မှပြန်လည်းဖြစ်နေတယ်လည်းဆက်လိုက်လောက်မှဆဲအဲဒီကျွန်တော်တို့တပ်ပွဲဖြစ်ပွားတဲ့နေရာတစ်ချိန်မှလင်းဒေတာပေါ့နော်အဲဒီမှာဆက်လို့ဆွေးနွေးလောက်တယ်ဒီတက်စကီတုံးပြင်းနဲ့လာရပြီးတော့ဒီမှာတုံးချက်တက်ခိုက်တယ်ခင်ဗျာအဲတို့အဲ့ဒီတုံးစီပြန်သွားပြီးတော့တနင်္လာနေ့မနေ့ဆယ်လောက်မှာဆင်းနေဂျက်လင်းစီနဲ့ခုတက်ခိုက်နေတယ်လို့ကျွန်တော်သိရတယ်ခင်ဗျာ
ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်လောက်ကင်မြို့ပေါ်မှာဈေးတွေကျောင်းတွေပါပိတ်ထားတယ်လို့သူကပြောပါတယ
်နော်လောက်ကင်မြို့ပေါ်မှာရှိနေတဲ့ပြည်သူလူထုတွေကတော့အဲ့ဒီမှာအဲ့ဒီလိုစေတာတွေလည်းစေပိတ်ပြီးတော့ဒီတရုတ်ပြည်ရဲ့ကျန်းဘာရမှုတွေအများကြီးရှိတယ်။ပြီးတော့အဲ့မှာအကြောင်းနဲ့လည်းခလုံးပိတ်ထားတယ်လို့ကျွန်တော်သိရတယ်။ကျန်နေသေးတဲ့အဲ့မြို့သူမြို့သားတွေလည်းဒီအိမ်ထဲမှာပဲပုံပြီးတော့နေကြတဲ့နေသားမျိုးရှိတယ်။အများစုကတော့ဒီတရုတ်ပြည်ရဲ့ကိုတော့ရောက်ခလုံးကြတယ်လို့ကျွန်တော်သိတယ်
။လောက်ကင်မြို့ပေါ်ကအခြေအနေကိုတော့ဒေသခံတဦးကအခုလိုပြောပါတယ
်။လောက်ကင်မြို့ပေါ်လားအေးအေးဆေးဆေးပါပဲကိုဘာမှဟိုထွထွထူးထူးတော့မရှိဘူးလူတွေကတိမ်းချောင်သွားတာတော့ရှိတာပေါ့ဒီတိုင်းအိမ်ထဲမှာပဲနေကြတဲ့ဟာလည်းရှိရဲ့ဟိုဘက်နိုင်ငံကူးတဲ့လူတွေလည်းရှိကြတယ်အဲလူကြီးရတော့နည်းနည်းများတယ်ကိုထောင်ကနန်းလောက်တော့ရှိမယ်ကိုဈေးတွေကျောင်းတွေကျတော့လည်းဒီလိုဆိုင်တမားတွေကလည်းအခုချိန်တွေကျတော့လည်းဆိုင်မထွက်ကြတော့ဘူးလေတကားပဲပိတ်ထားကြတာကျောင်းတွေလည်းပိတ်ထားတယ်
လ ောက်ကိုင်မြို့ပေါ်ကတင်းဆောင်သွားသူတွေဟာဒေသခံတွေပါဝင်တယ်လို့တရုတ်နိုင်ငံကလာရောက်ပြီးဈေးဆိုင်ဖွင့်သူတွေနဲ့အလုပ်လုပ်ကင်သူတွေပါဝင်တယ်လို့ပြောဆိုတာလည်းရှိပါတယ်။လောက်ကိုင်မြို့အခြေအနေနဲ့ပတ်သက်ပြီးလောက်ကိုင်ရဲစခန်းကိုဆက်သွယ်ရမှာတော့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကိုကန့်ဒေတာအတွင်းတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမြန်မာအစိုးရသတင်းစာတွေမှာတော့ဖေဖော်ဝါရီလ9ရက်နေ့ကဒေတာကန်တွေသတင်းပေးချက်အရတမ်ဘော်ကလောက်ကင်ဒေတာအတွင်းနေမြေရှင်းလင်းရာမှာကိုကန့်အပွဲနဲ့တိုက်ပွဲ၄ချိန်ဖြစ်ခဲ့ကြောင်းတမ်ဘော်အနေနဲ့ဒီဒေတာအတွင်းတောင်းချမ်းသူတွေအခြေမချနိုင်အောင်နေမြေရှင်းလင်းရေးတွေဆောင်ရွက်နေကြောင်းဖော်ပြပါတယ်ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးအရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းရမှာလဲတာဝန်ကျတမ်ဘော်သားတဦးကလူကြီးတွေအစည်းအဝေးတက်နေကြောင်းသာဖြေဆိုပါတယ်လက်ရှိကိုကန့်ဒေသမှာအစိုးရနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတာကြောင့်ဒေသခံတွေဟာတရုတ်နိုင်ငံထဲဝင်ရောက်လာနေတဲ့အတွက်စိုးရင်ပူပန်မိတဲ့အကြောင်းတရုတ်နိုင်ငံကပြောဆိုပါတယ်မနေ့ကစပြီးဒီကနေ့အထိမြန်မာနိုင်ငံနေဆက်ဒေတာကလူတွေဟာလုံခြုံရေးအတွက်စိုးရိမ်တာကြောင့်တရုတ်နိုင်ငံထဲဝင်ရောက်လာနေပြီးတရုတ်နိုင်ငံကစောင့်ရှောက်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွာချွန်ရင်းကဒီကနေ့ဘေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့ပါတယ်ပြည်ပခဖြစ်နေသူတွေအကြောင်းကွဲလွဲမှုတွေကိုငြင်းငြင်းချမ်းချမ်းညှိနှိုင်းဖြေရှင်းကြဖို့နဲ့တရုတ်နိုင်ငံကိုပါလုံချုံရေးအရရိုက်ခတ်လာနိုင်တာကြောင့်နေဆက်ဒေတာမှာတင်ကျင်မှုရအောင်ကြိုးပမ်းကြဖို့လည်းတိုက်တွန်းပါတယ်။ကိုကဒေတာအတွင်တိုက်ပွဲတွေဟာ2009ခုနှစ်ကအစိုးရတပ်ရဲ့တိုက်ခိုက်တာကြောင့်တင်းရှောင်သွားတဲ့ကိုကခေါင်းဆောင်ဦးဖုံးကြရှင်ကကိုကဒေတာမှာပြန်အခြေစိုက်မယ်လို့ကြေညာပြီးတဲ့နောက်စတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်ဖြစ်ပွားတဲ့ကိုလုံမျိုးနယ်အတွင်းကတိုက်ပွဲမှာတော့အစိုးရဘက်က9ယောက်ကြာဆုံးကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။
ဒါတော့ကိုကန့်ဒေတာဘက်ကတိုက်ပွဲတွေရဲ့အခြေအနေအသေးစိတ်ကိုကိုမိုးစော်စူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်။အခုကတော့ကျောင်းသားတွေရဲ့တပိတ်တိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါ။အစိုးရကအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်နေတဲ့တပိတ်စစ်ကြောင်းတွေရပ်တန့်ဖို့မနေ့ကသတင်းထုတ်ပြန်ခဲ့ပြီးမယ်လေ။ဆွေးနွေးပွဲရလဒ်တွေကိုသတိကြီးကြီးနဲ့စောင့်ကြည့်ရင်တပိတ်ကိုတော့ရန်နာမှမဟုတ်တဲ့အကြောင်းပေးမှတပိတ်စစ်ကြောင်းကဘကတာကျောင်းသားတွေကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOE သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှောက်နေတဲ့ကျောင်းသားတွေနဲ့ပတ်သက်လို့အစိုးရဘက်ကမနေ့ကသတင်းထုတ်ပြန်ရမှာလေးပွင့်ဆိုင်ဆွေးနွေးမှုကနေရရှိတဲ့သဘောတူညီချက်တွေကိုပညာရေးဝန်ကြီးဌာနကနေလွှတ်တော်ကိုပြန်လည်တင်ပြမယ်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းမှာထည့်သွင်းပေးသွားမှာဖြစ်လို့တပိတ်တွေကိုရပ်တန့်ဖို့ပြောဆိုထားပါတယ်။ဒါပေမဲ့ပင်မတပိတ်စစ်ကြောင်းကကျောင်းသားတွေကတော့ဆွေးနွေးမှုရလဒ်တွေကိုသာကြည့်မှာဖြစ်ပြီးတပိတ်တွေရပ်တန့်မှာမဟုတ်ဘူးဆိုပြီးဘက္ကတခေါင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ်
။ဘယ်လိုရပ်ဖို့မရှိဘူးဗျ။ဖြစ်လို့လဲဆိုအရင်တုန်းကကျွန်တော်တို့အနေနဲ့ဒါဟိုသဘောတူညီကြတဲ့အတိုင်းရပေးခဲ့တယ်ဒီလိုဆိုဆွေးနွေးပွဲစတင်နေရမှာပေါ့နော်ဒါအစိုးရဘက်ကဖိအားပေးတာရှိတယ်ဖိအားပေးတာရှိရဆိုတာဖြစ်လိုက်ခြင်းအပြင်သူ့အနေနဲ့မယုံသားတာပေါ့ဒါဒီလိုမယုံသားတဲ့အစိုးရအရာကိုကျွန်တော်အနေနဲ့ဘယ်လိုမှယုံကြည်လို့မရအောင်ယုံကြည်လို့မရတဲ့အတွက်ကျွန်တော်အနေနဲ့တော့တတိသားကြီးတော့စောင့်ကြည့်တယ်ဆွေးနွေးပွဲရလက်ကောင်းကောင်းဖို့အတွက်ကျွန်တော်အနေနဲ့ဖိအားကိုအဆင်မပြတ်အဆက်မပြတ်ဆက်ပေးနေရမယ်လို့ယုံကြည်ခဲ့တော့ကျွန်တော်ဆွေးနွေးပွဲရလက်ကိုတည်တော့ပဲဒီတစ်ပတ်ရဲ့ဟိုအချိန်ဘောပေါ့နော်အတင်းစားကိုဒါကိုကျွန်တော်ဆုံးဖြတ်မှာဖြစ်တယ်
တဆက်တည်းမှာပဲရန်ကုန်ကိုဥတီခြစ်တက်နေတဲ့တပိတ်စစ်ကြောင်းတွေကပခုတ်ကူဘက်ကနေလာတဲ့စစ်ကြောင်းကပြည်မြို့ကိုခြစ်တက်လာနေပြီးပြည်မြို့မှာရှိနေတဲ့ပင်မတပိတ်စစ်ကြောင်းကလည်းဒီညပြည်မြို့မှာပဲကြားအိမ်နားမယ်လို့ဆိုပါတယ် AR တပိတ်စစ်ကြောင်းကတော့ဆွေးနွေးပွဲရလဒ်ကိုစောင့်ကြည့်ဖို့အတွက်မအူပင်မှာခိတ္တနားနေပြီးကချင်ပြည်နယ်မြစ်ကြီးနားတက္ကသိုလ်ကျောင်းသားတွေကတော့အမျိုးသားပညာရေးဥပဒေကိုဒီကနေ့မှပဲစတင်ပြီးတပိတ်မှောက်ခဲ့ပါတယ်မြစ်ကြီးနားတက္ကသိုလ်မြစ်ကြီးနားကွန်ပျူတာတက္ကသိုလ်မြစ်ကြီးနား GDC ကကျောင်းသားတွေဗမော်ခရိုင်မှာရှိတဲ့ဘက္ကတာတွေပူးပေါင်းပြီးပထမအဆုံးနေ့အဖြစ်ကချင်ပြည်နယ်မှာအမျိုးသားပညာရေးဥပဒေကိုခြိတက်တပိတ်မှောက်မှုတွေစတင်ခဲ့တာပါရခိုင်ဘက်ကကျောင်းသားတပိတ်ကတော့မြို့ထဲမှာပဲလှည့်လည်ဆန္ဒပြနေပြီးရန်ကုန်ကိုခြိတက်ဖွယ်အခြေအနေရှိတယ်ဆိုပြီးကျောင်းသားတချို့ကဆိုပါတယ်တဝဲကနေလာတဲ့ចောင်းသားတပိတ်ကတော့မော်လမြိုင်ចောင်းသားတပိတ်နဲ့ပူးပေါင်းပြီးဒီကနေ့မှပဲမော်လမြိုင်တက္ကသိုလ်ထဲဝင်ပြီးဟောပြောစည်းရုံးမှုတွေလုပ်ခဲ့ပါတယ်။မနေ့ကစတင်ခဲ့တဲ့မြိတ်မြို့ကចောင်းသားတပိတ်ကတော့မြိတ်မြို့မှာဒုတိယနေ့အဖြစ်စတင်တပိတ်မှောက်နေပါတယ်။တပိတ်မှောက်ចောင်းသားတွေရန်ကုန်ကိုအဝင်မခံဘူးဆိုပြီးအတားအဆီးတွေချထားတယ်ဆိုပြီးသတင်းတွေထွက်နေပေမဲ့ပြည်မចောင်းသားတပိတ်စစ်ကြောင်းကတော့အတားအဆီးအလုံးကိုပြည်သူအားနဲ့ဖယ်ရှားသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုပဲပိတ်ပင်တားဆီးပါစေကျွန်တော်တို့အနေနဲ့ရအောင်တော့လုပ်နေမှာပဲပေါ့နော်ရအောင်တော့လုပ်နေမှာဆိုတော့ကျွန်တော်အစိုးရကတည်းကကိုကျွန်တော်တို့အနေနဲ့ ကျွန်တော်တို့ကိုယ်မှာလည်းပြောလို့ရှိရင်ဒီတပိတ်စစ်ကြောင်းကိုကျွန်တော်တို့ပြင်စီမှာကတဲ့ကောက်ကိုကိုပါတော့ကိုတရဏကုံတင်မိတာဖြစ်တဲ့အတွက်ဘယ်လိုအစားအသီးပဲဖြစ်နေပါစေကျွန်တော်တို့တောင်းတာအားနဲ့ရအောင်တိုးပြီးတော့ရအောင် ကြာမှာပဲပြီးတော့နောက်တစ်ခုကကျွန်တော်တို့အမေနဲ့တောက်ချောက်ပေါ်တော့ပြည်သူလူကြီးတို့ကရဲအောင်ကျွန်တော်တို့အတွက်ကိုတကယ်အားပဲတကယ်လဲဟိုကျွန်တော်တို့အတွက်လဲဝင်းရံပေးတယ်ကျွန်တော်တို့လဲအရန်ဖြစ်ပါတယ်ပြည်သူလူတို့ကဘာဖြစ်လို့လဲဆိုတော့တကယ်လို့ဒါပြည်သူလူတို့ရဲ့အားမပါဘူးဆိုလို့ရှိရင်ကျွန်တော်နန်းမြင့်တောင်ကြားမှာကတဲ့ကောက်ကိုဒါကျွန်တော်တပိတ်ဆက်ကြောင်းဆိုတော့ဆက်လက်တက်မှာမ
Jana the Bago, Token, and Sana Pia, where he lay, young old man, look at that at way. Young old Tuck the Windway Malay, Lunyo Yet, Tinja Moody, Shinde, so be Jana Riga Subare. Young old Tuck do, young old Nibina Tuck do, Bowen, young old Murima, she did Tuck do, Yashima. John Dringo, we are Quimashibe, Jujo, we are Baga, Tiza Uberin, Ye Ukayama, Chichang, Chase, Ye Tabare. ဖေဖော်ဝါရီလဆနေနေ့နောက်ပိုင်းမှာစတင်မယ်ဆိုပြီးရက်ဆိုင်ထားတဲ့ဆွေးနွေးပွဲတွေကိုတော့ကြိုတင်ဆွေးနွေးပွဲတွေလုပ်ပြီးဖေဖော်ဝါရီလဆက်တည့်နေ့မှာပဲ၄ဘွဲ့ဆိုင်ဆွေးနွေးရေးစတင်မှာဖြစ်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာကိုအစိုးရအနေနဲ့ပထမဦးဆုံးကြုံတွေ့ခဲ့ရတာဖြစ်
တော်တာရှင်များရှင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာအဓိကအကျဆုံးဖြစ်တဲ့ပညာရေးစနစ်နိုင်ငံတကာအဆင့်မီအောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲပညာရှင်တွေနဲ့အကျောင်းသားတွေကချိုးယွင်းချက်တွေရှိနေတယ်လို့ထောက်ပြနေတဲ့လက်ရှိပညာရေးဥပဒေကိုခြေတက်ဆန္ဒပြနေကြတဲ့အကျောင်းသားတွေဟာဒီကိစ္စကိုအကြောင်းပြပြီးစူပူမှုတွေဖြစ်အောင်လှုပ်ဆောင်နေတယ်နောက်ွယ်ကကြိုးကင်သူတွေရှိနေတယ်ဆိုတဲ့အစိုးရရဲ့ပြောဆိုမှုတွေပေါ်တော်ရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံချုပ်တင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး First နံပါတ်ကတော့1-239-382-555ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ၊ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အခုည9နာရီတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျွန်မတို့တော်ရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့အားကစားသတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်ရှင်။နယူးဇီလန်နိုင်ငံမှာကျင်းပမယ့် 2015 U20 ကမ္ဘာဖလားပြိုင်ပွဲအုပ်စုမဲခွဲတဲ့အခမ်းအနားကိုဒီကနေ့အင်းရှင်ဖြစ်လက်ခံကျင်းပမယ့်နယူးဇီလန်နိုင်ငံမှာကျင်းပခဲ့ပါတယ်။ပြိုင်ပွဲဝင်ခွင့်ရထားတဲ့မြန်မာ U20 အသင်းအနေနဲ့အုပ်စု A မှာအင်းရှင်နိုင်ငံအပါအဝင်ယူကရိန်း၊အမေရိကန်နိုင်ငံတို့နဲ့တအုပ်စုတွေကြာနေတာဖြစ်ပါတယ်။ဒါပေမဲ့အုပ်စုတစ်ခုချင်းစီကနံပါတ်3အဆင့်နေရာမှာရှိတဲ့အသင်းမှာနောက်တဆင့်ဒုတိယအုပ်စုဘက်လည်းပြိုင်ပွဲတွေကိုတက်ရောက်နိုင်ဖို့အခွင့်အလမ်းတွေရှိနေတာကြောင့်မြန်မာအသင်းဟာပထမအဆင့်အုပ်စုကကြော့ဖြတ်နိုင်မယ်သူဘောလုံးအတိုင်းဝိုင်းကကြွန့်ချင်သူတွေကထင်ကြီးပေးနေတာပါအပြည့်စုံကိုတော့ဆက်သွယ်မိမြန်ထားတဲ့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင
်မြန်မာအသင်းခြေစစ်ပွဲအောင်မြင်ထားတဲ့ UNICEF ကမ္ဘာဖလားအုပ်စုမဲခွဲဝဲတွေဒီကနေ့နယူးဇီလန်နိုင်ငံမှာမဲခွဲခဲ့တာပါအုပ်စုရဲ့မှာမြန်မာအသင်းကြောက်ရောက်နေပြီးတော့ပြိုင်ဘက်အသင်းတွေအနေနဲ့ American, Ukraine, Asian, New Zealand နိုင်ငံတွေလည်းပါဝင်နေတာပါအုပ်စုတွင်းမှာပြိုင်ပွဲတွေရှင်ပြိုင်ပြီးရင်နံပါတ်3နေရာမှာရှိနေမဲ့အသင်းကအုပ်စုကတက်ရောက်ပြီးတော့နောက်တစ်ဆင့်ကစားခွင့်ရှိမှဖြစ်တဲ့အတွက်မြန်မာအသင်းအုပ်စုကတက်နိုင်မယ်လို့ Olympic Journal ကတာဝန်ခံအဒီတာကိုဟိတန်က VOA ကိုပြောပါတယ
်။စူဖလာရတဲ့အထီလောက်မှဖြစ်နိုင်ရဲ့လက်ရှိအုပ်စုအနေထားမြန်မာအသင်းတွေဆိုရင်ဒါဘာမဆိုဖြစ်သွားနိုင်တဲ့အနေထားမျိုးလို့ဟိုပြောလို့ရပါတယ်။ဘလို့ခေါမလဲဒီအသင်းပေါ်မှာဘာဖြစ်ရမှမရှိရဲနဲ့ဒီကစားသမားတွေအားလုံးအနေနဲ့ဒီစိတ်ထဲကောင်းကောင်းနဲ့ကောင်းဆုံးကစားသွားမယ်ဆိုရင်ဒီအုပ်စုကိုကြော်နိုင်လိမ့်မယ်လို့ထင်ပါတယ်။ဘာဖြစ်လို့ဆိုတော့သူကအုပ်စုကတတိယအကောင်းဆုံးအထီးကိုလက်ခံနေဆိုတော့လက်ရှိဒီအုပ်စုအနေထားမြန်မာအသင်းဒီအားထုတ်မှုနဲ့ဒီကိုခြေစွမ်းကိုအကောင်းဆုံးထုတ်နိုင်မယ်ဆိုရင်အုပ်စုကြော်နိုင်တဲ့အနေထားရှိတဲ့အုပ်စုမျိုးလို့ပြောနိုင်ပါတယ်ခင်ဗျ။ဟုတ်ကဲ့ခင်ဗျ။
ကိုရင်းနဲ့လိုပဲနောက်ထပ်မြန်မာအသင်းတွေအခွင့်အလမ်းကောင်းတွေရနိုင်မယ်လို့မျှော်လင့်သူကတော့နေ့စဉ်သတင်းစာတစ်စောင်ဖြစ်တဲ့ The Voice ကအားကစားသတင်းတော့ကိုစီသူအောင်မြင့်ကျော်ဖြစ်ပါတယ
်။အဲဒီခုဒီလက်ရှိနေသားရပါတော့ဒီမြန်မာဘောလုံးဖွဲ့ချုပ်နေပါတော့ဒီစတဲ့သူတွေပေါ့
ဒီဘောလုံးနှမဟောင်းနေလဲကျွန်တော်တရားလောက်ဆိုရင်သူတို့ကိုယ်တိုင်ကိုခံမှန်းတာဟိုညမအင်းနေနေတော့အုပ်စုတက်နိုင်မယ်ပေါ့ဒီလက်ရှိနေသားပြိုင်ပွဲကအုပ်စုက6အုပ်စုရှိတယ်6အုပ်စုမှာသူတို့ကမအကောင်းဆုံးတတိယအထိတက်ခွင့်ရှိရဲဆိုတော့မြန်မာတင်းတို့ညွန်မန်းနိုင်ရဲဆိုရဲအနေထားကိုသူတို့ကတုံးတက်ထားရဲပေါ့အရင်ဆုံးအဲ့တော့ကျွန်တော်အမြင်ရဆိုရင်မြန်မာတင်းနေနဲ့အိရှင်နယူးဇီလန်နဲ့တော့ကစားဟိုစိတ်ရောကစားနိုင်တယ်ပေါ့ကျန်တဲ့တင်းုံလည်းသူတို့စိတ်ငယ်ကစားနိုင်ဒါပေမဲ့တော့ကျင်တော့မြန်မာတင်းအုပ်စုကနေတက်ပြီးတော့ရှုံးသက်စိတ်ကိုတော့အနေလုံးရောက်မယ်ဆိုတော့ကျွန်တော်အနေနဲ့ထင်တယ်ဗျ
လက်ရှိချိန်မှာတော့မြန်မာအသင်းအနေနဲ့ဒီကမ္ဘာ့ဗလာပြိုင်ပွဲဝင်မဲ့အသင်းကိုပြင်ဆင်မှုတွေလေ့ကျင့်မှုတွေလည်းဇက်တိုက်လှုပ်ဆောင်နေတာပါပြင်ဆင်ချိန်ကောင်းကောင်းရရှိထားတဲ့မြန်မာအသင်းအနေနဲ့အောင်မြင်မှုတွေရလာနိုင်မယ်လို့လည်းမျှော်လင့်ထားတဲ့အကြောင်းမြန်မာလက်ရွေးစင်အသင်းကြီးရဲ့တိုက်စစ်မှုကိုရံပိုင်က VOA ကိုပြောပါတယ
်ဒီအသင်းကတော့ဘယ်လိုမလို့လဲလဲမှာတော့ဒီကျွန်တော်တို့နိုင်ငံအတွက်ရိုးမာကိုထပ်မထားတဲ့အောင်မြင်မှုတွေကိုလူကြည့်ပေးရအောင်နော်ဟောသူ့ကိုတိုင်းနာနေကြည့်လို့ရှိရင်တော့ပထမအဆင့်အနေနဲ့ဟိုတော်တော်ကြီးအောင်မြင်နေပြီပေါ့ဒါပေမဲ့အခုတိုင်ဝဲစားကြတော့မဲခွဲတဲ့ပုံမှာတော့အင်ရှင်လည်းပါတယ်အကောင်တတရားဒီဟိုဟာဖြစ်တယ်ဆိုတော့အများကြီးတန်းစီရလीဟုတ်တန်းစီရဆိုတော့ကျွန်တော်ကတော့ယုံကြည်တယ်သူကစားတဲ့စိတ်တွေကိုအခြေခံပုံမူတည်ပြီးတော့သူအုပ်စုဝင်ကိုတက်မယ်လို့ယုံကြည်တယ်ဟုတ်ကဲ့
ကျွန်တော်တို့ဘလုံးကလပ်တဲ့ရဲ့ပိုင်ရှင်ဒေါက်တာဆိုင်းဆန်ထွန်းကတော့ပြိုင်ပွဲဝင်မဲ့မြန်မာအသင်းအနေနဲ့ဖီယာကင်းကင်းနဲ့ပြိုင်ပွဲဝင်ခွင့်ရရှိဖို့အရေးကြီးတယ်လို့သူကပြောပါတယ
်အချမ်းမြင့်တော့ဆရာတို့ကဒီအဆင့်ကတော့လွယ်တော့မလွယ်ဘူးဒါပေမဲ့ဘလုံးဆိုတာဆရာတို့ကတော့မျောလင်းချက်ရှိသေးပဲအဲဆရာတို့မျောလင်းထားတော့မှာပဲရတယ်မျောလင်းချက်တော့ဆရာတို့အကောင်းဆုံးအနေထားမှာရှိသေးတယ
်ပြီးခဲ့တဲ့2014ခုနှစ်အတွင်းကကျင်းပခဲ့တဲ့ U19 Championship ပြိုင်ပွဲမှာမြန်မာအသင်းဟာထိပ်တန်း၄သင်းစီးဝင်ခဲ့တဲ့အတွက်ဒီနှစ်မေလ20ရက်နေ့ကနေဇွန်လထဲမှာကျင်းပမယ် U20 ကမ္ဘာဖလားမှာဝင်ရောက်ရှင်တိုင်ခွင့်ရရှိခဲ့တယ်လို့မြန်မာဘောလုံးလောကရဲ့ကြီးမားတဲ့အောင်မြင်မှုတွေဖြစ်ပါတယ်ခင်ဗျ
ခုအောင်ရမမောင်တရင်ပြပိုးချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အင်္ဂါနေ့ညနေခင်းအတွက်တရင်ဆောင်မာတွေကတော့ဒီလောက်ပါပဲ။ခုထုတ်လွှင့်ပေးနေတဲ့ VOE ညနေခင်းရေဒီယိုအစီအစဉ်တွေကလည်းမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အင်္ဂါနေ့ညနေခင်းအစီအစဉ်နဲ့ဆုံးမသက်သေးခင်ခုအားတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကကြေညာပေးပါမယ်
။ယူကရိန်းနိုင်ငံပြည်ကတ်တွေဆုံးသက်ရေးထိပ်သီးစည်းဝေးပွဲကျင်းပဖို့ရှိနေကြမှာပဲ။ဒဘုံတွေထိ ंछ ုပ်ထရနိုင်ငံရှိပိုင်းဒေသတွေမှာစိုးရတက်တွေကအသာစီးရနေတယ်ဆိုတဲ့သတင်းတွေလည်းဒီကနေ့မှာပဲထွက်ပေါ်နေပါတယ်။ယူကရိန်းစစ်တပ်ပြောခွင့်ရတဲ့သူကတော့နိုင်ငံရှိပိုင်းမှာပြီးခဲ့တဲ့24နာရီအတွင်းတိုက်ပွဲတွေမှာစစ်သား9ယောက်ထဏ်မှန်းနဲ့သေဆုံးတဲ့အကြောင်းဒီကနေ့စောရဲမှာပဲကြေညာခဲ့တာပါ။လူပေါင်း5400ထဏ်မှန်းနဲ့သေဆုံးခဲ့တဲ့ဆယ်လကျော်တဲ့နိုင်ငံပြည်ကတ်တွေအဆုံးသတ်နိုင်မဲ့ငင်းကြဲရေးသဘောတူညီချက်တရရရှိယူကရိန်း၊ရုရှား၊ဂျာမနီနဲ့ပြင်သစ်နိုင်ငံတို့မနက်ပိုင်းကျရင်ဘယ်လာရုစ်နိုင်ငံမျိုးတို့မှာတွစ်ဆုံမှုလည်းစီစဉ်ထားပါတယ်။စီးရီးယားနိုင်ငံတွေကအစ္စလာမ်စစ်သွေးကြွ IS အဖွဲ့ဝင်တွေပေါ်အမေရိကန်ကဦးဆောင်ပြီးလေကြောင်းထုတ်စစ်တွေဆင်နွှဲနေတဲ့သတင်းတွေကိုရရှိထားပေမဲ့တိုက်ရိုက်ပူးပေါင်းဆောင်ရွက်မှုတော့မရှိတဲ့အကြောင်းစီးရီးယားသမ္မတဘာရှာအာဆတ်ကပြောပါရတယ်။အီရတ်တို့လိုဂျာနီနိုင်ငံတစ်ခုကတစင်သတင်းအချက်အလက်တွေဖော်ထားမျိုးရှိပေမဲ့နီးပြူရည်နဲ့ပတ်သက်တဲ့သတင်းအချက်အလက်မျိုးတွေတော့မပါဝင်ဘူးလို့လည်းသမ္မတဘာရှာအာဆတ်ကပြောဆိုခဲ့တာပါ။ရှမ်းပြည်နယ်ရှမ်းမြောက်ဘက်ကကိုကန်ဒေသမှာစိုးရွားနဲ့ကိုကန်ခွတ်ထွက်ရေးတပ်ဖွဲ့တွေကတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေရကဒေသခံတွေတရုတ်နိုင်ငံနဲ့တိရောက်လာနေတဲ့အတွက်စိုးရင်ပူပန်တဲ့အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။မနေ့ကဆက်လို့ဒီနေ့ထိမြန်မာနိုင်ငံနေဆက်ကလူတွေကလွန်ကျော်ရေးအတွက်စိုးရင်နေတဲ့တရုတ်နိုင်ငံနဲ့ဝင်ရောက်လာနေပြီးဒီလူတွေကိုလည်းတရုတ်နိုင်ငံကဆက်လျှောက်ထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွေရင်ကဒီနေ့ပြည်ချင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာတရားစတဲ့ထုတ်လွှင့်ရေးလုပ်ငန်းတွေမှာအကျိုးမြတ်တွေခံစားနေရတဲ့တရုတ်နဲ့ကနေဒါကုမ္ပဏီတွေဟာနိုင်ငံကဥပဒေနဲ့လူ့ခွင့်ရေးတွေကိုချိုးဖောက်ခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ဖြစ်တဲ့ Amnesty International ကဒီနေ့မှာပဲအစီရင်ခံစာတစ်စောင်ထုတ်ပြန်ပြီးတော့ပြောဆိုလိုက်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကြီးညာပေးခဲ့တာပါရှင်။ဒီညနေခင်းအတွက်စီစဉ်ထုတ်လွှင့်ရေးမှုကတော့အခုဆုံးဝင်လိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Gadget Binance ဖြစ်ပါတယ်ရှင်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.